မင်္ဂလာညနေခင်းပါရှင်2018ခုနှစ်ဧပြီလ24ရက်ရင်ခါနေ့ညနေပတ် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ line meter 19 19နဲ့ 25 တို့ကနေတိုက်ရိုက်နှာစင်နိုင်ပါတယ်ရှင်ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမသင်္ကီထိုက်ပါရှင်အမေရိကန်ပြည်ထောင်စုကိုနိုင်ငံတော်ဧည့်သည်တော်အဖြစ်ရောက်ရှိနေတဲ့ပြင်သစ်သမ္မတနဲ့အမေရိကန်သမ္မတတို့ဒီကနေ့အိမ်ပြူတော်မှာဆွေးနွေးကြပါမယ်။သွေးထဲမှာယောဂါကူးစက်ခံရလို့ဆေးရုံတင်လိုက်ရတဲ့အမေရိကန်သမ္မတဟောင်း George H.W. Bush ကတော့ထူးထူးထောင်ထောင်ပြန့်ဖြစ်လာတယ်လို့မိသားစုပြောခွင့်ရကပြောဆိုထားပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုမတ်ဤတန့်စင်နဲ့အတူကြီးညာပါမယ်ရှင်။
အခုညနေခင်းဆက်ပြီးတော့နာဆင်ရမယ့်သတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့လေးရမြောက်လောင်ကျွမ်းနေစေလှိုင်းတရာမှိုက်ပုံမိကြောင့်လေထုညံ့ညံ့မှုနဲ့ဒီအရေးပေါ်ကုသရေးမှလာပြီးတော့ကုသသူတွေအများပြားရှိနေပြီးဒါကိုအစိုးရတာဝန်ရှိသူတွေကစောင့်ဘလို့စောင့်ရွက်ပေးဖို့စီစဉ်ထားပါသလဲ
ဒီနေ့ဒီမလိုရတဲ့ဆီမှာတော့တိုက်ကြမ်းမရဦးရဆေးရပြောပါတယ်ဒီလူညဉ့်ညံ့မှုဘလို့ရှိတယ်ဆိုတော့တိုင်းတာဖို့နေပြောနေကိုဆက်တင်မှားထားတယ်လို့ပြောတယ်ဟိုကလည်းပို့တယ်လို့ပြောတယ်ဗောနော
်လှိုင်းတရာမြွတ်နယ်လွတ်တော်ကိုစလဲဦးမြတ်မင်းသူရဲ့ပြောပြချက်နဲ့အတူလေလူညဉ့်ညံ့မှုနဲ့မိငိမ့်တက်နေတဲ့အခြေအနေတွေနောက်ဆုံးသိထားသမျှပြောပြပေးမှာပါ AB လ26 29ရက်နေ့တွေမှာတနိုင်ငံလုံးအပြစ်ရဆေးရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးရေးကရင်နီအမျိုးသားပါတီနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံဖို့ရှိပါတယ်တခါရခိုင်ပြည်နယ်ဘက်ကိုရောက်နေတဲ့ကျမတို့ရဲ့ VOA သတင်းတောက်ကိုလှမ်းပြီးတော့ဆက်သွယ်မေးမြန်းထားတဲ့ရခိုင်ပြည်နယ်တွင်းကနောက်ဆုံးအခြေအနေတွေကိုလည်းပြောပြပေးသွားဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင
်။ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ကိုဒီကနေ့အင်ကာနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်ဗျူရောမှာနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုမှာဖြစ်ပါတယ်။ဒီနောက်မှာတော့ခေါင်းဆောင်တို့တို့ဆွေးနွေးကြမှာဖြစ်ပြီးနိုင်ငံတော်ညစာစားပွဲကိုလည်းတက်ရောက်ကြဖို့ရှိပါတယ်။ပြင်သစ်သမ္မတကိုနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုပွဲကိုတော့အမေရိကန်စစ်တပ်ရဲ့တပ်ဖွဲ့ကြီး၅ခုစလုံးထုတ်ကတပ်ဖွဲ့ဝင်900လောက်လဲတက်ရောက်မှာပါသမ္မတထရန့်ရဲ့ပထမဆုံးသောနိုင်ငံတော်ညစာစားပွဲအခမ်းအနားမှာတော့ Washington National Opera Company ကဖျော်ဖြေမှာဖြစ်ပါတယ်အမေရိကန်နိုင်ငံတွင်းအလူမီနီယံနဲ့သမ္မတတင်သွင်းမှုအပေါ်အခွန်တိုးကောက်မဲ့သမ္မတထရန့်ရဲ့အစီအစဉ်အီရန်နျူကလ িয়ার အရေးစီးရီးယားစစ်ပွဲဆရာဒွေလိုမျိုးအရေးကြီးတဲ့ကမ္ဘာရေးရာကိစ္စတွေနဲ့နှစ်နိုင်ငံတို့ရင်ဆိုင်နေရချိန်မှာပဲဒီကနေ့အင်ကာနေ့ဆွေးနွေးပွဲဖြစ်လာတာပါအမေရိကန်သမ္မတထရန့်ကသူ့အစိုးရလက်ထက်မှာပထမဆုံးနိုင်ငံတော်ဧည့်သည်တော်အဖြစ်ပြင်သစ်သမ္မတကိုဖိတ်ကြားရတဲ့အကြောင်းရင်းတွေကတစ်ခုကတော့ပြင်သစ်သမ္မတနဲ့သူ့ရဲ့ယဉ်နိမှုကိုဂုဏ်ယူတဲ့အချက်လဲပါပါတယ်ချင်းချောက်မှုတွေပြဿနာတွေမရေရာမှုတွေအများအပြားပေါ်ပေါက်နေတဲ့လက်ရှိကာလမှာအခုခီးစဉ်ကတိတ်ကိုအရေးကြီးတယ်လို့လဲပြင်သစ်သမ္မတကဝါရှင်တန်ကိုဆက်ရောက်လာချိန်မှာပြောဆိုခဲ့ပါတယ်။အီရန်နျူကလ িয়ার အရေး6နိုင်ငံသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မသွားရေးပြင်သစ်သမ္မတကအခုခီးစဉ်အတွင်းမှာအမေရိကန်သမ္မတကိုစီယုံပြောဆိုမဲ့အနေအထားလည်းရှိပါတယ်။ဒါ့အပြင်ဆီးရီးယားနိုင်ငံတွင်းမှာအမေရိကန်တပ်ဖွဲ့တွေဆက်ပြီးချထားရေးအရေးကြီးဆုံးလဲပြင်သစ်သမ္မတကပြောဆိုမယ်လို့ခန့်မှန်းထားကြပါတယ်ရှင်။
အမေရိကန်သမ္မတဟောင်း George H.W. Bush ဟာသွေးထဲကိုယောဂါပိုးဝင်ရောက်လာတဲ့အတွက်ဆေးရုံတက်ကုသရပြီးတဲ့နောက်အခုတော့ပြန်ပြီးတော့နှလန်းထူလာပါပြီ။အသက်63နှစ်အရွယ် Mr. Bush ကိုတင်းကြပ်နေတဲ့မနက်ပိုင်းတုန်းက Houston Methodist ဆေးရုံမှာဆေးရုံတင်ခဲ့ရပါတယ်။အခုတော့ဆေးရုံမှာကုသမှုခံယူပြီးသက်သာလာပြီးဖြစ်တဲ့ကြောင့်ကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။ Mr. Bush ဆေးရုံမတက်ရခင်ပြီးခဲ့တဲ့စနေနေ့တုန်းကတော့သူနဲ့အိမ်တော်သက်83နှစ်ကြာပေါင်းခဲ့တဲ့ဇနီးဖြစ်သူ Barbara Bush ရဲ့စာပနာကိုတက်ရောက်ခဲ့ပါတယ်။1989ခုနှစ်ကနေ1993ခုနှစ်အတွင်းသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတဟောင်းဘွတ်ရှ်ဟာခြေတုံလက်တုံနဲ့ဦးနှောက်အာရုံကျောဆိုင်ရာပါကင်ဆင်ရောဂါရပြီးတဲ့နောက်မှာတော့လျှက်စစ်ဘိန်းတက်ဝီးချဲထိုင်ကုန်နဲ့သွားလာနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းနှစ်အတွင်းနမိုနီးယားအပါအဝင်အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေကြောင့်ဆေးရုံမကြခဏတက်ခဲ့ရတာလည်းဖြစ်ပါတယ
်။အမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ်သမ္မတဒေါ်နယ်ထရန့်ရွေးချယ်ထားတဲ့ဗဟိုထောက်လှမ်းရေးအေဂျင်စီညွှန်ကြားရေးမှူးမိုက်ပွန်ပီယိုကိုမနေ့တနင်္လာနေ့တုန်းကအထက်လွှတ်တော်ကော်မတီမဲခွဲမှုမှာပုခာတီကာနဲ့အနိုင်ရသွားပါတယ်။ကန်တက်ကီပြည်နယ်ကိုစားပြု Republican အထက်လွှတ်တော်အမရန်ပေါ်ကသူ့ရဲ့စန့်ကျင်ကန့်ကွက်မှုကိုနောက်ဆုံးအချိန်မှာကတ်ပြီးတော့ပြန်ပြင်လိုက်တာကြောင့် Mike Pompeo အနေနဲ့လွှတ်တော်ရဲ့သမိုင်းဝင်ပြစ်တင်မှုကနေလွတ်ကင်းခဲ့တာပါ။ Mr. Pompeo ဟာမျက်မှောက်ခေတ်ကာလမှာအဖွဲ့ဝင်22ဦးပါအထက်လွှတ်တော်နိုင်ငံခြားရေးကော်မတီရဲ့ထောက်ခံမှုမရတဲ့ပထမဦးဆုံးသောနိုင်ငံခြားရေးဝန်ကြီးအဖြစ်အဆိုပြုခံရသူဖြစ်မဲ့အရေးနဲ့ရင်ဆိုင်ခဲ့ရတာပါ။နိုင်ငံခြားရေးရာကော်မတီအဖွဲ့တဲကဒီမိုကရက်အမတ်10ဦးနဲ့ရ Republican အမတ်ပေါ်ရိုကသူ့ကိုဆန့်ကျင်ကန့်ကွက်မယ်လို့ကြေညာခဲ့ကြတာပါဒါပေမဲ့လည်းမဲပေးချမဲ့အချိန်ရောက်မှလွှတ်တော်အမတ်ပေါ်ကထင်မှတ်မထားတဲ့ကြေညာချက်ကိုထုတ်ခဲ့ပါတယ်ကျွန်တော်သဘောထားပြောင်းသွားပါပြီညွှန်ကြားရေးမှူးပွန်ပီယိုကိုထောက်ခံဖို့ကျွန်တော်ဆုံးဖြတ်လိုက်ပါပြီလို့ကန်တက်ကီအထက်လွှတ်တော်အမတ်ကကြေညာခဲ့တာပါပွန်ပီယိုကိုအထက်လွှတ်တော်မှမဲခွဲဖို့ကော်မတီကပုခါတီကမဲအတာနဲ့ထောက်ခံပေးလိုက်တာကြောင့်အခုသတင်းဘက်ကုန်ပိုင်းလောက်မှမိုက်ပွန်ပီယိုကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ်အထက်လွှတ်တော်ကအတီးပြုတ်ပေးနိုင်လိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံမှုရဲ့အဓိကရည်မှန်းချက်ဟာနျူကလ িয়ার ကင်းစင်ရေးဖြစ်တယ်လို့အင်ဗီဒိုကပြောပါတယ်။နျူကလ িয়ার အလုံးစုံကင်းစင်ရေးအတွက်လိုအပ်တဲ့ခြေလှမ်းတွေစတင်တဲ့အချိန်ထိမြောက်ကိုရီးယားတိကျအထူးကျန်နိုင်ငံဖြစ်အောင်နဲ့အမေရိကန်ကမြောက်ကိုရီးယားအပေါ်အပြင်းထန်ဆုံးတန်ခတ်ပိတ်ဆို့မှုတွေဆက်ပြီးတော့ထားရှိဖို့အမေရိကန်ကပြောဆိုထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကလွန်လွန်နေတော်သူစကားမတီးနိုင်ဘူးလို့အင်ဗီဒိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကပြောဆိုပါတယ်။ပြီးခဲ့တဲ့အမေရိကန်ဆိုရလက်ထက်တွေတုန်းကမှားခဲ့တယ်လို့မျိုးတော့မြောက်ကိုရီးယားပြောတာကိုကြည်ယုံပြီးတော့ရှေ့ဆက်မှာမဟုတ်တဲ့ကြောင်းသူကပြောပါတယ်။နျူကလ িয়ার လက်နက်စမ်းသပ်မှုတွေနဲ့တိုက်ချင်းပစ်မစ်ဆိုင်းဒုံးပစ်ခတ်စမ်းသပ်မှုတွေရပ်ထားဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကညွှန်ကြားထားပါတယ်။မေလကုန်ဒါမှမဟုတ်ဇွန်လဆန်းပိုင်းမှာအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံမှုရလဒ်ကမရေရာတာကိုလည်းသိထားကြောင်းထရမ့်ကပြောဆိုပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုရီးယားကျွန်းဆွယ်နျူကလ িয়ার အပြီးပိုင်ကင်းစီရေးကိုမြောက်ကိုရီးယားဘက်ကသဘောမတူရသေးပါဘူး။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ70 kHz 1068မြောက်လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကနေဒါနိုင်ငံတိုရင်တိုမြို့မှာကျင်းပတဲ့ဆက်မှုထိပ်သီး9နိုင်ငံရဲ့ G7 စီဝေးပွဲအတွင်းရိုဟင်ဂျာပြည်ပခါကင်တွဲဖြည့်ရှင်ရေးကိုအလေးပေးဆွေးနွေးခဲ့ကြပါတယ်။ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်စတီယာဖရီလန်ကအခုလိုပြောဆိုခဲ့ပါတယ်
။ Over the past 2 days we've spent time discussing Myanmar and what we can and must do.to address the humanitarian and security crisis in Russia.
ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်ကပြည်ပခါတွေမှာလုံခြုံရေးလူသားချင်းစာနာထောက်ကူမှုတွေကိုအရေးယူလှုပ်ဆောင်ရမယ့်ကိစ္စနဲ့ဘာတွေလုပ်နိုင်မလဲဆိုတာနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ရက်အတွင်းမြန်မာအရေးကိုအခြေယူဆွေးနွေးခဲ့ကြပါတယ်။မုတ်တုံရသည့်အတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးပို့နိုင်ရေးဒေသရင်းမိဖက်တွေနဲ့အတူပူးပေါင်းဆောင်ရွက်တဲ့နည်းလမ်းနဲ့ဆောင်ရွက်ရမှာပါ။ဒါအပြင်လိမ့်မှုအကျန့်ဖက်ခံခဲ့ရသူတွေအရေးအထူးအလေးပေးပြီးအသက်ရှင်လွတ်မြောက်လာသူတွေအတွက်တရားမျှတမှုနဲ့လက်သွယ်တွေကိုဖော်ထုတ်ရေးကလည်းသိရေးရှင်ရေးတမျှအရေးတကြီးဆောင်ရွက်ရမှာပါလို့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်မှကျူးလွန်ခဲ့တဲ့ရက်စက်ကြမ်းကြုတ်မှုတွေအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုနှိပ်စက်ညှဉ်းပန်းမှုတွေကိုအမေရိကန်ပြည်ထောင်စုဘက်ကလည်းတခြားဆက်မှုထိပ်သီး9နိုင်ငံအဖွဲ့ဝင်တွေနဲ့အတူရပ်တည်ပြီးရှုတ်ချတဲ့အကြောင်းအမေရိကန်ရှားကြီးနိုင်ငံခြားရေးဝန်ကြီးကလည်းကြေညာခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်ပခကနေထွက်ပြေးကြရတဲ့အာနယ်ချို့တဲ့သူတွေအတွက်လူသားချင်းစာနာမှုအကူအညီအဖြစ်နောက်ထပ်အမေရိကန်ဒေါ်လာ50,000ထပ်ပေးမယ်လို့လည်းအမေရိကန်ရှားကြီးနိုင်ငံခြားရေးဝန်ကြီးဂျွန်ဂျေဆူလီဗန်ကမနေ့တနင်္လာနေ့ကကြေညာခဲ့ပါတယ်ရှင်။
ကနေဒါနိုင်ငံတိုရွန်တိုမြို့ကပလက်ဖောင်းပေါ်ကလူအုပ်ထဲကိုတင်းလာနေတဲ့တုန်းကဗန်ကားမောင်းဝင်ခဲ့တာကြောင့်လူ10ယောက်သေဆုံးပြီးတော့15ယောက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုရဲ့နောက်ကွယ်ကရည်ရွယ်ချက်ကိုသိရှိဖို့အတွက်ကနေဒါရဲတွေကစုံစမ်းနေကြပါတယ်။တန်တရားရှိသူဖြစ်သက်မှန်ခံထားရတဲ့အသက်25နှစ်အရွယ်အဲလက်မီနာဆီယန်ကိုဒီကနေ့မှတော့တရားရုံးထုတ်စစ်ဆေးဖို့စီစဉ်ထားပါတယ်။ဒီဖြစ်ကနိုင်ငံတော်လုံခြုံရေးကိုထိခိုက်အောင်လှုပ်ဆောင်လို့ရရည်ရွယ်ချက်နဲ့တော့ဆက်ဆက်မှုမရှိဘူးလို့လက်တလုံးမှာတွေ့ရတယ်လို့ရဲတွေကပြောပါရယ်။ကနေဒါရဲ့အကြီးဆုံးမြို့တော်ရွန်တိုမှာလူရှုပ်ချိန်နေ့လယ်တနာရီခွဲချိန်မှာဒီဗန်ကားကပလက်ဖောင်းပေါ်ကိုထိုးမောင်းသွားတာဖြစ်ပါရယ်။လူတစ်ယောက်ပြီးတစ်ယောက်ကိုတိုက်သွားပြီးမဲ့လေဒီကားမောင်းသမားကအရှိန်မလျှော့ဘဲနဲ့ဆက်မောင်းသွားတာလို့မျက်မြင်တစ်ယောက်ကပြောပါရယ်။ကားမောင်းသမားကိုရဲတွေကဖမ်းပြီးတော့အချုပ်ထဲမှာထည့်ခဲ့တာဖြစ်ပါရယ်။ထိခိုက်သေးဆုံးသွားတဲ့သူတွေနဲ့မိသားစုဝင်တွေနဲ့အတူထပ်တူထပ်မြဝမ်းနည်းရတဲ့အကြောင်းကနေဒါဝန်ကြီးချုပ် Justin Trudeau ကပြောပြီးတော့ဒါကကြေကွဲစရာကောင်းတဲ့အသေးပေမဲ့လို့ရလို့သူကပြောပါတယ်။ American ဆိုရကလည်းကနေဒါအတွက်လိုအပ်တာတွေကိုကူညီပေးသွားမယ်လို့ကတိပေးထားပါတယ်ရှင်
။ American ပြည်တော်စု Tennessee ပြည်နယ်ကစားတောက်ဆိုင်တစ်ခုမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကလူ6ဦးတနက်ပစ်ခံရပြီးအဲ့ဒီတဲက4ဦးသေဆုံးခဲ့ရမှုမှာ တနတ်သမားလိုတန်တရာရှိထားသူအမျိုးသားကိုဖမ်းမိပြီဖြစ်ကြောင်းမနေ့တနင်္လာနေ့မှာရဲကကြေညာပါတယ်။တနင်္လာနေ့နေခင်းပိုင်းမှာ Travis Rankey ကိုအနီးတစ်ဝိုက်ကတစ်တော့ area အတွင်းကနေဖမ်းမိခဲ့တာလို့ရဲတပ်ဖွဲ့ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။
လက်တလောသွေးထွက်တန်ယူဆန္ဒပြပွဲတွေဖြစ်ပွားနေစေချိန်မှာနီကရာဂွာနိုင်ငံတွင်းကအမေရိကန်ဆိုရဝန်တမ်းမိသားစုဝင်တွေအမေရိကန်ကိုပြန်လာဖို့အမေရိကန်နိုင်ငံသားရဲ့ဌာနကညွှန်ကြားလိုက်ပါတယ်။ကျိုးအသိမပေးထားဘဲနဲ့နိုင်ငံရေးချီတက်မှုတွေနဲ့ဆန္ဒပြပွဲတွေနေ့စဉ်လုံးလုံးဖြစ်ပွားနေပြီးတော့ဒဏ်ရာရမှုနဲ့အသေးပြောက်တွေလည်းရှိတယ်လို့နိုင်ငံသားရဲ့ဌာနကခီးသွွားလာရေးဆိုင်ရာကြေညာချက်တစ်ခုကိုထုတ်ပြန်လိုက်ပါတယ်
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ခီထိုင်းနဲ့မတ်ဤတန်စင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေစက်တိုင်းအနားဆင်ကြားရပါမယ်။ရခိုင်မြောက်ပိုင်းမောင်တော်မြို့နယ်ကဒုက္ခသည်တွေကိုယာယီလက်ခံမဲ့လှဖိုးခေါင်စခန်းမှာလုံခြုံရေးပြင်ဆင်မှုအပြင်လာမဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးလူမှုဖူလုံရေးနိုင်ငံသားစီစီရေးတွေကိုဆောင်ရွက်ဖို့ပြင်ဆင်ထားတာတွေတွေ့ခဲ့ရတယ်လို့လှဖိုးခေါင်စခန်းကိုရောက်နေခဲ့တဲ့VOA သတင်းတောက်ကပြောပါတယ်ဒါပေမဲ့အနီးနားမှာရှိတဲ့မွတ်စလင်ကျေးရွာဟောင်းတွေမှာအပြက်အစီးတွေရွာပြက်ကြီးတွေအဖြစ်ရှိနေစေဖြစ်သလိုတချို့နေရာတွေမှာလမ်းဖောက်လုပ်သားတွေဝင်ရောက်နေထိုင်လုပ်ကိုင်နေကြတာမျိုးတွေ့ရတယ်လို့ဆိုပါတယ်မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနရဲ့စီစဉ်ပေးမှုနဲ့သတင်းတောက်အဖွဲ့ရန်ကြခိုင်မြောက်ပိုင်းကိုရောက်ရှိနေရမှာအဲ့ဒီအဖွဲ့ထဲမှာပါသွားတဲ့ VOA သတင်းတောက်ကိုမိုးစောကိုကိုသားညုံဦးကဆက်သွယ်မေးမြန်းခဲ့ပါတယ်ရှင်
လာဖို့ကောင်စကံပေါ့လေအဲ့ဒီဟာတော့ကျွန်တော်ဒီမောင်းတော်မြင်းနဲ့စိတ်မလန်းမကန်းပါပဲရှိပါတယ်ရှိရတော့အခုလောလောဆယ်တော့ကျွန်တော်သွားရောက်တဲ့အချိန်မှာတော့အဆောင်အုံတွေကစောက်လုံးတွေခါရင်လည်းရှိပါတယ်စောက်အုံတော်တော်များများတော့ဒီစီထားပြီပေါ့လေနောက်ဒီအဲ့ဒီမှာတော့သူတို့ကလူ3000လောက်ကို6လလောက်ယာယီလက်ခံထားဖို့စီစဉ်ထားတယ်လို့ပြောပါတယ်ဗျအဲ့စကံကတောင်းရှိတူတူပါအဲ့ဒီကနေပြီးတော့မှသူတို့ကဒီသက်ဆိုင်ရာကြည့်ရတယ်အလိုက်ကိုနေနဲ့ကြော်ရည်လိုက်မှာအင်ညာစောက်လို့ရပါလို့အစိုးရစီစဉ်ပြီးမှစောက်လို့ပြီးတော့မှပြောင်းဖြေဖို့စီစဉ်ပါစီစဉ်ထားရလို့ပြောပါတယ
်တလုံးလုံးကကုလသမဂ္ဂလက်ထောက်တွင်းမှုချုပ်တူအဲ့စခန်းကိုလှဖို့ကောင်စခန်းကိုရောက်ပါတယ်ရောက်ပြီးတဲ့နေရာမှာသူပြောတာကတကယ်တမ်းဒုက္ခသည်တွေပြန်လာဖို့အတွက်စဉ်သက်မဖြစ်သေးဘူးသူသည်လုံခြုံရေးအခြေအနေပေါ့နော်မဖြစ်သေးဘူးလို့ပြောသွားတယ်အဲ့ဒါဘယ်လောက်ထိမှန်နိုင်လဲကိုမိုးစောလေးလာကြည့်သလောက
်တစ်ဖက်နဲ့တစ်ဖက်အမြင်မတူတာတော့ရှိနိုင်တယ်ထင်ပါတယ်ကျမတို့ကကျွန်တော်ဒီကနေ့မှမှာဆိုရင်မောင်းတော့ခရိုင်အုတ်ချုပ်ရီမှုဦးရဲချူကိုလည်းကျွန်တော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမေးပါတယ်။ဒီလိုတော့ကလက်ထောက်ရှင်မှုလာတဲ့ကာလမှာတော့သူတို့နဲ့ဆွေးနွေးရဲ့အဲ့ချင်းဒီအားလုံးကိုလည်းသူတို့လိုက်လံပြသတယ်ပေါ့။အဲ့ချင်းကတကုံတရားသူတို့ကိုပြန်တော့ဆော့ကတ်တက်တာကွန်မန်ဒါတွေပါတော့မရှိဘူးပေါ့။မရှိရဲနဲ့သူကဒီပြန်သွားပြီးတဲ့အချိန်မှာမှငွေမဖြစ်သေးဘူးဆိုရဟာမျိုးပြောတဲ့ပုံမှာတော့သူတို့အဲနားမလည်ဘူးပေါ့။သူရဲ့ဆန်သမချက်ဒီနေ့ကျွန်တော်ရဲ့ဆန်သမချက်ဒီကိုလည်းမရှိလိမ့်မယ်ဆိုတော့သဘောမျိုးသူပြောပါလေ။လုံခြုံရေးပိုင်းကတော့သူကတော့ဒီ non lock KI အပြင်မှာဒီရေးတက်ဖွဲ့အင်အားတွေပါလို့အကုန်လုံးကိုမိချထားတယ်။ဒီလုံခြုံရေးတွေအားလုံးကြတာတော့ဒီလိုမျိုးတွေကတော့စီစဉ်ထားပါလေဆိုတော့ဒီရှင်းပြပါလေပြ
။အရင်ဒီမွတ်စလင်ရွာသားတွေနေထိုင်ခဲ့တဲ့ကျေးရွာတွေဘက်ကရောက်ပါလားခင်ဗျ။
ဟုတ်ကဲ့ကျွန်တော်တို့ဟိုပေါ့လေဒီရန်ကိုဖြတ်သွားတဲ့အခါမှာဆိုလို့ရှိရင်ဒီဂျွာတွေကလေးမျိုးဖြတ်သွားကြတယ်။သွားတဲ့အခါမှာတော့တချို့ရွာတွေကရွာပြကြီးတွေတိုင်းပေါ့မိလောင်ပြီးတော့မှရွာပြကြီးတိုင်းဖြစ်နေတဲ့နေရာတွေပါလား။ဒီပြည်ပြည်ကကြတိချာမိတဲ့နေရာတစ်ခုကတော့ကျွန်တော်ဒီရွှေသားရွာတွေပါလို့ဆိုရင်တော့လူတွေပြန်ခွင့်နေတဲ့အဲဒီရွှေသားရွာဆိုလို့ရှိရင်မစင်အများကြီးနေတဲ့ရွာတွေတွေ့နေရပါလို့အဲဒီ solution နဲ့မစင်မိသားစုတွေဆိုလို့ကပုံမှန်တိုင်းသွားလာနေတဲ့နေရာကိုကျွန်တော်ကားပေါ်နေတွေ့ရပါလေဗျာ။
ခုနကရွာပြက်ကြီးတွေဖြစ်နေတဲ့နေရာမှာကိုအဆောက်အုံတွေပြန်ဆောက်တာတွေပြင်နာစင်တာတွေနောက်ဒါမှမဟုတ်ရှင်တက်ကနေရာယူထားတာတွေဒါတွေရောတွေ့မိလား
အဲအဲ့လိုမျိုးတော့ကျွန်တော်ချက်လာတဲ့နေရာမှာဒီဒီတော့နေနဲ့လမ်းကြီးချက်နဲ့အစီအစဉ်မျိုးနဲ့အဲ့နေရာတွေမှာတောက်လုံးကြီးတောက်နေတဲ့ဟာတွေတွေ့ရတယ်နောက်တချို့ရွာဟောင်းနေရာမှာဆိုတော့ဒီလမ်းဖောက်လို့တဲ့ဆောက်လို့ကြီးလုံးလုံးဝင်ရလူတွေဝင်ပြီးတော့မှလေလုတ်ပိုင်းနေတဲ့ပုံနဲ့ဒီဒီဒီဒီဒီဒီဒီပြရတယ
်ဟုတ်ကဲ့အဲ့ဒါကဆောက်လို့ရေလုတ်သားတွေပဲပေါ့နော်တက်ကဖြစ်ဖြစ်လုံခြုံရေးဝန်ထမ်းတွေဖြစ်ဖြစ်ရှိတာရောရှိလား
အဲ့လိုမျိုးတော့သူတို့ကြကြာကြီးမတွေ့ရဘူးခင်ဗျ
မြန်မာဘက်ကဒုက္ခသည်တွေကိုစပြီးလက်ခံတော့မယ်ဆိုတဲ့အနေထားပေါ့နော်သူတို့အစင်သစ်ဖြစ်နေပြီဆိုတာတကယ်ပဲအစင်သစ်ဖြစ်ပြီလားကုမိုးစော်ဒီစကမ်းကြီးကြည့်ရတော့
ဒီပြန်လာတဲ့လူတွေကိုစတင်လက်ခံနေနေရပေါ့မဆူရစမ်းမှာကျွန်တော်လေ့ကျင့်စဉ်းစားရကြည့်ရပါလေကြည့်ရတယ်ဆိုတော့အဲ့မှာဆိုလို့ရှိရင်ကျွန်တော်တို့ဒီလိုတက်ဖို့လုပ်နေဒီဘိုင်းရဆင်းမှု ဆောင်ရွက်တဲ့အပိုင်းတွေနောက်ဒီလူမျိုးကြီးကြီးအစီအစဉ်တွေအပိုင်းတွေကျန်းမာရေးအပိုင်းတွေနောက်ဒီလူမျိုးဝင်တဲ့ကဲကြေးရတဲ့မှာသူတို့ဆောင်ရွက်ပြီးတဲ့အပိုင်းတွေပါနေပြီးအားလုံးနဲ့ဒီလိုပြင်ဆင်ထားတဲ့ဘော်ရရှိပါတယ်ကျွန်တော်တို့အခြေချရတဲ့ရှင်းပြပါတယ်ပို့စာဖုံးခေါစခန်းပိုင်းမှာကြာတော့အဓိကကတော့သူအိမ်မှာအိမ်ကြီးဒီရှိရင်းနေအကြီးကြီးနေပေါ့လေဒီတော့အိမ်ကြောင်ကိုတကင်းကျေးဆန်နေတဲ့သူတို့အကြီးကြီးနေပြူထားတဲ့နေထားတဲ့မြင်တွေ့ရပါလိမ့်မယ်။ဒါပေမဲ့ဒီအဆောက်အုံကညီတော်မျိုးနဲ့ဂျာရီဆန်တဲ့အဆောက်အုံပုံစံမျိုးတွေတော့တွေ့ရပါတ
ယ်။ဟုတ်ကဲ့ကိုမှုဆော်ကြီးနောက်ပိုင်းထူးခြားချက်ကိုတော့ကျွန်တော်နောက်မှထပ်ပြီးတော့ဆက်သွယ်ပါဦးမယ်။ကျေးဇူးပဲကိုမှုဆော်ကြီ
း။ကိုမှုဆော်ကိုကိုသားညိုကဆက်သွယ်မိမြန်ခဲ့တာပါရှင်။လိုက်တာယာမြို့နယ်ထိန်ပင်တုတ်တန်နာကဧက300ရှိတဲ့အမှိုက်ပုံမိလောင်နေတာဒီကနေ့ဆိုရင်၄ရက်မြောက်ဖြစ်လာပါပြီ။မိသက်တပ်ဖွဲ့ဝင်တွေစူးစမ်းနှိမ့်သက်နေပေမဲ့ဧရိယာကျယ်ပြန့်ပြီးအတွင်းထဲလိုက်ပြီးတော့မိလောင်နေတဲ့အတွက်နှိမ့်သက်ရမှာအခက်အခဲရှိကြောင်းတာဝန်ရှိသူတွေကပြောပါတယ်။မိခိုးငွေတွေရှူရှိုက်မိလို့စေယုံတက်ကုသရသူတွေရှိလာနေတာကြောင့်လေရုညဉ့်ညံ့မှုပိုများလာရင်နေထိုင်သူတွေကိုရွှေ့ပြောင်းပေးဖို့တာဝန်ရှိသူတွေစီစဉ်နေကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ဧပြီ21ရက်မွန်းလွဲပိုင်းကစတင်လောင်ကျွမ်းတဲ့မိဟာဒီကနေ့ထိမငြိမ်းသေးပါဘူး။ဧက300ရှိရဲ့အမိုက်ပုံဟာဧက100လောင်ကျွမ်းနေပြီလို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ကထုတ်ပြန်ထားပါဗျ။မိသက်တပ်ဖွဲ့ဝင်200နဲ့စူးစမ်းနှိမ့်သက်နေပြီးဧရိယာကျယ်ပြန့်တဲ့အတွက်အခက်အခဲတွေလည်းရှိနေပါဗျ။ရေရရှိဖို့အခက်အခဲတွေရှိတယ်လို့မိဟာအမိုက်ပုံတွင်းထဲကိုလိုက်လောင်နေတာဖြစ်တဲ့အတွက်စူးစမ်းနှိမ့်သက်နေရတယ်လို့ရန်ကုန်တိုင်းမိသက်တပ်ဖွဲ့ကဒုညွန်မှုအမြင့်ဆိုးကမိလောင်မှုအခြေအနေကိုခုလိုရှင်းပြပါဗျ။
ဘယ်အေရီးယားကြီးကကျဲတယ်လေကျဲတဲ့အတွက်ကျွန်တော်တို့ကတော့ခံမလို့ပြောလို့မရအောင်ကျွန်တော်တို့ကတော့မင်းများငြိမ်းအောင်တော့ကျွန်တော်တို့ဘက်ကတော့ငြိမ်းတတ်နေတာပဲအတွင်းကိုလိုက်လောင်တဲ့ကောင်လေးဒီအမိုက်ကိုဆိုတာအတွင်းကဆလောင်တာအပေါ်ကလောင်တာမှမဟုတ်တာတော့ကျွန်တော်ကအပေါ်ကတက်တယ်တက်ပြီးမှခင်ဗျာအောက်ကလိုက်လောင်တဲ့ကောင်ကြတော့ဟိုအပေါ်ကဖျားလိုက်အပေါ်ကဖြောက်သွားရတာအောက်ကလိုက်တဲ့ကောင်ကအပေါ်ပြန်လောင်လိုက်အဲ့လိုတော့လောင်နေမှာပဲအဲကျွန်တော်တို့ကပိုက်တွေကိုအရှိအဆိုးယူရတာပေါ့ကျွန်တော်ကရေရတာတော့နည်းနည်းလို့ခက်တာပေါ့ဗျာအဲရောက်ပြီးတော့ကျွန်တော်ကအဝေးခတ်ဝေးဝေးပိုက်ဆွဲပြီးတော့ငင်းရတာကိုကားစုကားကိုရေတဲငင်းနေရအဲ့လိုလုပ်နေရအောင်အခုချိန်ဒီကျွန်တော်ကထပ်ပြီးတော့ဟိုအန်နေမဖြစ်အောင်အခုချိန်ဒီကျွန်တော်ကငင်းနေဆုံးအကုန်လုံ
းမိလုံမှုကနေထွက်ပေါ်လာတဲ့မိခုံငွေတွေကြောင့်စေးရုံမှာတက်ရကုတသူ16ဦးရှိပြီးရက်ကွက်အတွင်းမှာရေးပေါ်ကုတဖို့ဖွင့်ထားတဲ့နေရာတွေမှာလည်းကုတသူတွေအများပြားရှိပါတယ်လက်ရှိမှာတော့လေဒုညဉ့်ညံ့မှုတိုင်းတာရာတွေပြုလုပ်ဖို့ဆောင်ရွက်နေပြီးလေဒုညဉ့်ညံ့မှုများပြပါကမိခိုးငွေခံစားသူတွေကိုမိခိုးလွတ်ရာရွှေ့ပြောင်းပေးဖို့စီစဉ်ဆောင်ရွက်ထားတယ်လို့လိုင်တာယာမြို့နယ်လွတ်တော်ကိုယ်စားလှယ်ဦးမြတ်မင်းသူကအခုလိုပြောပါတယ
်ဒီကောင်ကလေဒီအမိုက်ပုံကြီးကတမူးငွေနဲ့လောင်နေတဲ့ရွေ့တော့ဒီကအခွေတွေထွက်နေပါဒီငွေတွေထွက်နေလို့ကျင်တော့ဒီငွေတွေကဒီပြက်နှက်နေတယ်ဆိုတော့ပြက်နှက်နေတဲ့ကိုခံစားရမှာပဲဆရာရဲ့နော်ဒီလေဒုညဉ့်ညံ့မှုဘယ်လောက်ရှိတယ်ဆိုတာကိုတော့ဒီစီရင်မလုပ်ပါတယ်ကျွန်တော်ဒီနေ့စီရင်မလုပ်ပါတယ်စီရင်မှာတော့တိုင်းကျမ်းမာရေးဦးကြီးရဲ့ဆရာပြောပါတယ်ဒီလိုညဉ့်ညံ့မှုဘယ်လောက်ရှိတယ်ဆိုတော့တိုင်းတာဖို့နေပြောကနေဆိုစက်တွေမှားထားတယ်လို့ပြောတယ်ဟိုကလည်းပို့တယ်လို့ပြောတယ်ဗောနော်ဒီစက်တွေရောက်လာလို့ကျွန်တော်လေလူညဉ့်မှုဘယ်လောက်ရှိတယ်ဆိုတော့တိုင်းတာမယ်တိုင်းတာပြီးလို့ချင်းအဲ့ဒီမှာရှိနေတဲ့ပြည်သူတွေကိုလေလူညဉ့်မှုဘယ်လောက်ရှိတယ်ရှိတဲ့ကြောင့်ဒီရပြည်သူတွေအကယ်၍လေလူညဉ့်မှုဒါအများတယ်ဆိုရင်တော့ကြောင်းရှိရမယ်ဆိုရင်တော့ကြောင်းရှိဖို့ရေးဖို့ကိစ္စစကန်နေဆောင်ဝဲဖို့ဆိုပြီးတော့ဒါကျွန်တော်တို့ဒီနေ့ကျုပ်တင်ညှိနှိုင်းဆွေးနွေးဆားခဲ့ကြရတယ်ပေါ့ဆရာရဲ့ဒီလိုမျိုးလေလူညဉ့်မှုဒါများလာပြီဆိုရင်တော့ဒီဘောကလေးစကန်နဲ့ဖုန်းနဲ့ဆက်လက်သွားမှာပါနော
်မိဟာအမိုက်ပုံအတွင်းနဲ့လောင်ကျွမ်းနေတာကြောင့်မိငိမ့်မဲ့အချိန်ကိုမခံမနိုင်သေးဘဲမိခိုးငွေတွေဆက်လက်ထွက်ရှိနေမှာဖြစ်တဲ့အတွက်မြို့နယ်နေပြည်သူတွေမိခိုးငွေအနေရကိုသတိပြုရမှာဖြစ်ပါတယ်မိခိုးငွေခံစားသူတွေကိုနှာခေါင်းအုပ်ရေစိုးအဝတ်နဲ့ရေများများတောက်ဖို့အတွက်တပ်ဆိုင်ရာကအတန်ချဲ့ဆက်တွေနဲ့နှိုးဆော်မှုပြုလုပ်ပါတယ်အမိုက်ပုံနဲ့ကလျက်ရှိပြီးမိခိုးငွေအများဆုံးခံစားနေရတဲ့လိုင်တာယာမြို့နယ်20ရပ်ကွက်ကမတ်မော်စင်ကတော့ခုလိုပြောပါတယ
်မနေ့ကမှအမမိုက်နဲ့လှမ်းလိုက်អော်နဲ့အဲ့ဒါတောင်ပဲမထီရဘူးပေါ့နော်ကလေးတွေတွေကြတော့ဒီရေစိုးအဝတ်ကိုဘယ်လိုလုပ်အောင်ဆိုင်မလဲပေါ့နော်ဟိုအမတို့လူကြီးတွေကြတဲ့သိစမရှိဘူးလေကလေးတွေဆိုအမသားလေးဆို၄နှစ်ကျော်နေအဲ့တော်တော်ဒုက္ခရောက်တာပေါ့အဟိုအသက်ရှူကြလာရေစိုးဝတ်ကလေးနဲ့အုပ်ဝေးဖို့ပေါ့မရှိတဲ့လူတွေပေါ့အဲ့လိုမျိုးអော်ပါတယ်ရေများများတောက်ပေးဖို့အဲ့ဒါတော့ပါပဲ
လိုင်နာယာမြို့ကနောက်တူဖြစ်တဲ့ကိုတင့်စော်ကအခုလိုပြောပါတယ
်ညာဆိုလို့ရှိရင်ကျွန်တော်တို့20ရောက်ခွဲရုံးရှိမှဒီပရဟိတအဖွဲ့တွေကဒီလူမာတင်ကားတွေနဲ့အောက်ဆီဂျင်ဘူးတွေကိုစတန်ဘိုင်းချထားပြီးတော့အသက်ရှူကျက်တဲ့တကြီးရောတွေကိုကုပေးနေရတယ
်မိကုံးတွေကလိုင်နာယာမြို့နယ်အပြင်မြောက်ကလာမြောက်တကုံအင်းစိန်စတဲ့မြို့နယ်တွေထိပါရောက်ရှိနေပါတယ်ထိန်ပင်အမိုက်ပုံကို2001ခုနှစ်ကစတင်တည်ဆောက်ခဲ့ပြီးစတင်တည်ဆောက်ခဲ့တုန်းကဧက150ပဲရှိပြီးတော့နောက်ပိုင်းမှာထပ်တိုးချဲ့လိုက်တဲ့အတွက်ဧက300ကျယ်ဝန်းတဲ့အမှိုက်ကန်ကြီးဖြစ်လာပါတယ်ခင်ဗျာ
ဧက300နီးပါးကျယ်ဝင်းတဲ့အမိုက်ပုံမီးလောင်ကျွတ်မှုနဲ့တာဝန်ရှိသူတွေရဲ့လက်ရှိဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုကိုထက်အောင်ခန့်ကစုံစမ်းတင်ပြခဲ့တာပါရှင်။အခုတနိုင်ငံလုံးအပြည့်ရဆဲရေးဆွေးနွေးပွဲတွေဘက်ကိုလည်းကြည့်ကြရအောင်ပါ။တနင်္ဂနွေလုံးအဖြစ်ရရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်ရေးအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP တို့ကြားညှိနှိုင်းဆွေးနွေးပွဲတရားကိုကရင်ပြည်နယ်လွိုက်ကော်မြို့မှာနှစ်ရက်ကြာကျင်းပဖို့ရှိနေပါတယ်။ AB လ26ရက်နဲ့28ရက်ဆွေးနွေးပွဲတွေကနေရလာတဲ့အခြေအနေပေါ်မူတည်ပြီးအပြစ်ရလက်မှတ်ထိုးဖို့ဆုံးဖြတ်သွားမှာဖြစ်တဲ့အကြောင်းနဲ့အပြစ်ရလက်မှတ်ရေးထိုးပြီးမှတိုက်ပွဲပြန်ဖြစ်ရတာမျိုးကိုမလိုလားတဲ့အကြောင်း KNPP တာဝန်ရှိသူတွေကပြောပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့တိုင်းအခြေဆိုင် VOE သတင်းတောက်နိုင်ကွင်အင်ကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါလာမယ့်ဧပြီလ26ရက်နေ့နဲ့28ရက်နေ့မှာငင်းချမ်းရေးကော်မရှင်အဖွဲ့နဲ့ကရင်ပြည်မျိုးရသိုးသက်ရေးပါတီ KMPP တို့အကြား NC လက်မှတ်ရေးသူနိုင်ရေးညှိနှိုင်းပွဲမှာဆွေးနွေးသွားမယ့်အကြောင်းအရာနဲ့ပတ်သက်လို့ KMPP လွယ်ကော်ဆက်ဆံရေးယုံတာဝန်ခံခူညီရယ်ကခုလိုပြောပါတယ
် NC တို့ထိုးဖို့မဆက်ကျွန်တော်တို့အရင်ညှိနှိုင်းရမယ်ဒီဆွေးနွေးမယ်ဆိုတာကျွန်တော်တို့ကတော့အဓိကတော့ဒီ balance agreement ကပေါ်ထဲမှာပေါ်ခဲ့တဲ့အချက်တွေကျွန်တော်တို့ပြတ်ပြဆွေးနွေးမယ်တို့ဒီ GMC တို့တို့ပြင်နေစမှာတော့သူထားတာရှိလေနောက်တော့မှခုချိုးရေးစာတို့အမီစဝတ်စောဖီစာတို့အဲ့ဒီချက်တွေပါတော့အစီသူပေါ်တော့အတိအတပြောလို့မရဘူးပေါ့အဲ့ဒီရလပေါ်မှာမူတည်မှာပေါ့
ဒီတွေ့ဆုံမှုကနေရရှိလာမယ့်ရလပေါ်မူတည်ပြီးတော့ NC လက်မှတ်ရေးသူပို့ဆွဲဆုံးဖြတ်သွားမယ်လို့ခုညီရွယ်ကပြောပါတယ် NC လက်မှတ်ရေးသူနိုင်ရင်ညှိနှိုင်းဆွေးနွေးပွဲမှာ NC လက်မှတ်သူတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းဆဲဖွဲ့ပြင်ပါရာရေးကောင်းဆောင်တွေအဖွဲ့စည်းတချို့ရတာဝန်ရှိသူတွေကိုလှိမ့်လာသူဖြစ်ဖိတ်ကြားထားတယ်လို့သူကဆိုပါတယ်ကရင်ပြည်မျိုးရသိုးသက်ရေးပါတီဟာ UNSC ကိုညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်သလိုလက်ရှိဖွဲ့ဝင်တွင်ရခိုင်မျိုးရကောင်စီ ANC ဖွဲ့ကလွှဲပြီးတော့ NC လက်မှတ်ရည်သူခဲ့ပြီးဖြစ်ပါတယ်။ KMPP အနေနဲ့ကတော့ရှေ့ဆက်ဖြစ်လာမဲ့အခြေအနေပေါ်မူတည်ပြီးလှုပ်ဆောင်သွားရမယ်လို့ခုညီရွယ်ကဆက်ပြောပါတယ်
။ကျွန်တော်တို့ရဲ့ဘာတော့အလုံးပါဝင်ရေးပေါ်ကဒါမဲ့အခုလဲ UNSC လည်းရှိတော့ဆိုတော့အဲ့ဒီစစ်ကြေးရတဲ့အခြေအနေကဆိုကျွန်တော်တို့မားတဲ့အဲ့ဒီအလုပ်ပါဝင်ရေးမှုဆိုတာလည်းဖြစ်နေတော့တဲ့အခြေအနေမျိုးရှိတယ်ပေါ့အခြေဆက်ကတော့ဒီစီလာမယ့်အခြေအနေပုံကကျွန်တော်တို့ကြည့်ပြီးတော့မှပြောရမှာဖြစ်ပါတယ
်အခုလို KMPP ကနေ NC လက်မှတ်ရေးထိုးနိုင်ရေးညှိနှိုင်းဆွေးနွေးပွဲကျင်းပမယ့်အပေါ်မှာကရယာနိုင်ငံရေးပါတီတခုပြတဲ့ကရယာပြည်နယ်ဒီမိုကရက်တစ်ပါတီဗဟုလုံမှုဆောင်ကော်မတီဝင်ဦးညွှတ်ရွှေကအခုလိုပြောပါတယ်
ကျွန်တော်နိုင်ငံရေးပါတီဆိုင်ရာတော့ကြိုဆိုပါတယ်တကယ်စစ်မှန်တဲ့ညချမ်းဖြစ်ခဲ့မယ်ဆိုရင်ပေါ့ပြီးသွားတဲ့အဖွဲ့တွေတုန်းကလို့လက်မှတ်ထိုးပြီးမှတပွဲဖြစ်တာမျိုးဆိုလို့ရှိရင်လည်းကျွန်တော်ပါတီဆိုင်နေနဲ့မလိုလားဘူးပေါ့ဗျာလက်ရှိအခြေအနေကလည်းဖက်ဒရယ်ကိုသွားမယ်လို့ပြောနေတယ်သမ္မတတွေကလည်းပြောခဲ့သလိုနိုင်ငံတော်တပ်ပင်ခံပုဂ္ဂိုလ်ကလည်းပြောခဲ့တယ်ဖက်ဒရယ်ဒီမိုကရေစီစနစ်ကိုသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဒီတိုက်ပွဲကဖြစ်တင်တော့ဘူးလို့မြင်တယ်ဗျာ
ပြီးခဲ့တဲ့2019ခုနှစ်မှာ KMPP စစ်သား3ဦးနဲ့အရသာ2ဦးကိုမြန်မာတပ်မတော်ကနေတပ်ဖြတ်ခဲ့မှုနဲ့ဆက်လျင်းပြီး KMPP နဲ့တပ်မတော်ကြားဆက်ဆံရေးသိမ်းမှလာခဲ့သလိုငင်းချမ်းရေးသွေးဆုံမှုပြက်ပြက်လာတဲ့အနေအထားကနေအခုလို NC လမ်းကြောင်းသိမ်းဝင်ရောက်လာတာကောင်းတဲ့လက္ခဏာတစ်ခုလို့ဦးညွှတ်ရွှေကဆိုပါတယ်မြန်မာစိုးရနဲ့ NC ပြည်ရထားတဲ့ဆဲဖွဲ့နဲ့ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSSS ဆရာတပ်မတော်နဲ့ရန်ပညာကစစ်ရေးပဋိပက္ခဖြစ်ပွားနေသလိုကရင်ပြည်နယ်ဖားပုံခရိုင်တွင်းမှာကရင်မျိုးရစီယုံ KNU နဲ့တပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားနေပါတယ်။ NC လက်မှတ်ရေးသွသားပေမဲ့လက်ရှိစစ်ရေးတိုက်ခိုက်မှုရှိနေတဲ့ဖြစ်စဉ်ပေါ်မှာကရင်မျိုးရစီယုံ KNU ဒုဥက္ကဋ္ဌဘသူစောကွယ်သူဝင်းကအခုလိုပြောပါတယ်
။ဒီ NC ကိုအကောင့်ထဲပေါ်တဲ့နေရာမှာအဓိကကတော့နိုင်ငံရေးရှင်းလင်းပွဲနဲ့အပြစ်ခံရစေခိုင်မှာလို့ပုတ်ကိစ္စပေါ့။အခုကျွန်တော်တို့ဒီပြည်တော်ကငြိမ်းချမ်းညီလာခံစစ်တရားစုပေလွန်ဒုတိယစီဝေးပြည်တဲ့နောက်ပိုင်းမှာအခုကတနည်းနီးပါးရှိနေပြီ။ကျွန်တော်တို့ကြော်လွားသွားနိုင်ဖို့အတွက်ထည့်ခဲရှိနေတာကတချို့လက်မှတ်ရေးထိုးတဲ့အဖွဲ့တွေမှာကအမျိုးသားအစိုးရနဲ့ရှင်းလင်းပွဲတွေကိုလှုံ့ဆော်ခွင့်မရသေးတဲ့အပေါ်မှာအဲ့ဒီတစ်ချက်ပေါ့ကျွန်တော်လက်နက်ကပဋိပက္ခကတော့ကျွန်တော်တို့ဒီအပြစ်ခံရဆေးလုပ်ရဆိုတာကတနတလုံးဝတိတ်တဲ့အနေထားတော့မရှိဘူးပေါ့နော် NC ကိုပြစ်တဲ့အထိတော့ဆောင်ရွက်တဲ့သဘောထားတော့မရှိရပါဘူး
ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့တွေဖြစ်တဲ့မွန်ပြည်ထောင်ပါတီ NNSP လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ဟာဖေဖော်ဝါရီလ23ရက်နေ့မှာ NC လက်မှတ်ရေးသူပြီးနောက်ပိုင်း UNSC ဖွဲ့ဝင် KMPP ဖွဲ့ဟာလည်းမတ်လ9ရက်နေ့မှာအစိုးရနဲ့ပါရမဆုံးချိန်အလို့သဘောတွေ့ဆုံခဲ့ပြီးအခုလို NC လက်မှတ်ရေးသူကြီးညှိနှိုင်းပွဲကျင်းပတာဖြစ်ပါတယ်။အစိုးရညင်းချမ်းကြီးကော်မရှင်ဖွဲ့အနေနဲ့မြန်မာပြည်တောင်ပိုင်းဒေသတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့ NC ပြည်ရစာချုပ်ချုပ်ဆောင်နိုင်ဖို့တွေ့ဆုံဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲမြန်မာပြည်မြောက်ပိုင်းဒေသတွင်တပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA တမ်းပလောင်တပ်ဖွဲ့ TNL တို့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြခဲ့တာပါရှင် တော်ရရှင်အနေနဲ့ကျမတို့ကိုအင်တာနက်ကနေပြီးတော့ဝေဖန်ချံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့ရတဲ့တည်သချင်းတွေတောင်းယူကြတယ်လို့ကြရတယ်ဆိုရင် VOE email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာတိုက်လိပ်စာကတော့ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်89ဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာအစိုးရတက်တဲ့ဖြစ်နဲ့ထွက်ဆိုသူတွေကိုအကာအကွယ်ပေးမဲ့ဥပဒေပြဋ္ဌာန်းပေးလိုက်ရင်လက်ရှိနိုင်ငံတော်အစိုးရကဆောင်ရွက်နေတဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးပါဝင်တခြားပြစ်မှုအများပြားကိုဖော်ထုတ်အရေးယူနိုင်မဲ့သတင်းပေးတွေထွက်ပေါ်လာနိုင်ပါတယ်။ကမ္ဘာနိုင်ငံအများစုမှာပြဋ္ဌာန်းထားတဲ့ Witness Protection Program ကအစိုးရတက်တဲ့တွေပေါ်မှာအကာအကွယ်ပေးထားတဲ့ဥပဒေမြန်မာနိုင်ငံမှာပြဋ္ဌာန်းတဲ့မတင်ဆိုတဲ့တောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို1-232-382-5554ကတဆင့်ကြိုတင်အသိပေးထားလို့ရတယ်လို့ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကဖြစ်စေ Facebook စာမျက်နှာကဖြစ်စေကြိုတင်ရေးသားပေးပို့ထားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်။
ဒီနေ့ညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုညနေပိုင်းထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလမ်းမီတာ190ကနေနှာစင်နိုင်ပါတယ်။ VOA American တန်ရဲ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါရစေ။အခုအင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်မရှင
်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကိုဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်ပီရိုမာနိုင်ငံတော်အခမ်းအနားနဲ့ကျူးဆိုမှာဖြစ်ပါတယ်။ဒီနောက်မှာတော့ခေါင်းဆောင်နှစ်ဦးတို့ဆွေးနွေးကြမှာဖြစ်ပြီးနိုင်ငံတော်ညစာစားပွဲကိုလည်းတက်ရောက်မှာပါ။အမေရိကန်နိုင်ငံတွင်းအလူမီနီယံနဲ့တန်မဏိတင်သွင်းမှုတွေအပေါ်အခွန်တိုးကောင်မဲ့သမ္မတထရန့်ရဲ့အစီအစဉ်အီရန်နျူကလ িয়ার ရေးစီးရီးယားစစ်ပွဲဆရာဒရီလိုမျိုးအရေးကြီးတဲ့ကမ္ဘာရေးရာကိစ္စတွေနဲ့နှစ်နိုင်ငံတို့ရင်ဆိုင်နေရချိန်မှာပဲဒီကနေ့အင်ကာနစ်ဆွေးနွေးပွဲဖြစ်ပေါ်လာတာပါအမေရိကန်သမ္မတဟောင်းဂျော့ချ် H.W. Bush ဟာသွေးထဲမှာယောဂါကူးစက်ခံရတဲ့အတွက်ဆေးရုံတက်ကုသနေရပြီးတဲ့နောက်အခုတော့ပြန်ပြီးတော့နယ်လန်ထူလာပါပြီအသက်63နှစ်အရွယ်မစ္စတာ Bush ကိုမနစ်ပြီးခဲ့တဲ့တနင်္ဂနွေနေ့မနက်ပိုင်းကတည်းကဟျူစတန်မက်ထရစ်ဆေးရုံမှာဆေးရုံတင်ခဲ့ရတာပါအခုတော့ဆေးရုံမှာကုသမှုခံယူပြီးတက်တာလာပြီဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ကနေဒါနိုင်ငံတိုရန်တိုမြို့မှာဒီကနေ့လူ10ဦးသေဆုံးခဲ့ရတဲ့လူသွားလမ်းပေါ်မှာကားနဲ့ဝင်တိုက်ခဲ့သူကိုတရားရုံးထုတ်ဖို့ရှိနေပါတယ်လူ15ဦးလည်းထိခိုက်ဒဏ်ရာရခဲ့တဲ့ဒီတိုက်ခတ်မှုရဲ့နောက်ခံအကြောင်းရင်းကိုသိရဖို့ကနေဒါရဲအဖွဲ့ကကြိုးပမ်းနေပါတယ်ကားနဲ့ဝင်တိုက်ခဲ့သူကတိုရန်တိုမြို့စွန်မှာနေတဲ့အသက်25နှစ်အရွယ်အဲလက်မနက်စီယန်ဖြစ်တယ်လို့လဲတိုရန်တိုရဲချုပ်ကပြောဆိုထားပါတယ်ရှင
်။အင်္ဂါနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကီထိုက်ပြောပြပေးသွားတာပါ။အခုညနေအစီအစဉ်ထုတ်လို့ရေးမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်ချန်းဖြစ်ပါတယ်ရှင်။ကျမတို့အခုအသံတွင်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေစဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE ကထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့တကွ VOE ရဲ့နေစဉ် TV အစီအစဉ်ကိုလည်း VOE Internet စာမျက်နှာ bamis.voanews.com မှာနှာစင်ကြည့်ရှုနိုင်ပါတယ်။ညာ9နိုင်ကြရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington,